မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေအတွင်းအဓမ္မစစ်သားအသစ်စုဆောင်မှုတွေစစ်ရာဇဝမှုတွေကျူးလွန်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဝိုင်းဝေဖန်နေကြပါတယ်။နိုင်ငံတကာလူ့ငြိမ်းချမ်းသာခွင့်အဖွဲ့ AI ကမြန်မာစစ်ကောင်စီကစစ်ရာဇဝမှုကျူးလွန်နေတာကြောင့်စုံစမ်းစစ်ဆေးဖို့တိုက်တွန်းတယ်လို့ MNDA လို့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကလည်းအဓမ္မစစ်သားစုဆောင်မှုတွေရှိနေတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကထုတ်ပြောလိုက်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာလူ့အခွင့်အရေးဘယ်လောက်ဆုံးရှုံးနေပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမမျှတစင်အောင်ပြောပြပေးပါဦးခင်ဗျာ
။နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ AI ရဲ့မနေ့ကထုတ်ပြန်ချက်မှာစစ်ကောင်စီဟာအရက်သားတွေကိုတိုက်ခိုက်နေတယ်လို့နိုင်ငံတကာကတားမြစ်ထားတဲ့ cluster ဘုံတွေသုံးပြီးစစ်ရာဇဝတ်မှုကျူးလွန်နေတာအပြစ်မဲ့အရက်သားတွေကိုပါဖမ်းဆီးနေတာကြောင့်စုံစမ်းစစ်ဆေးဖို့တောင်းဆိုထားတာပါ။ကြာကာလမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့စစ်ကောင်စီတပ်တွေအနေနဲ့ဒီနောက်ပိုင်းတိုက်ပွဲတွေမှာအရက်သားပြည်သူတွေကိုဥတီတိုက်ခိုက်တာတွေပုံများလာတယ်လို့ပို့ပြီးတော့စိုးဝါလာတာတွေ့ရတယ်လို့ပြောပါတယ
်။အကျန်းဖက်စစ်အုပ်စုအနေနဲ့အခုဆိုရင်ဒီပြည်အရက်သားပြည်သူကိုပြစ်မှတ်ထားတိုက်ခိုက်မှုကနေရာတိုင်းမှာလှုပ်ဆောင်နေတာပါ။ဒီ Operation 1027စတဲ့နောက်ပိုင်းမှာတော့အရက်သားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေမကဘဲနဲ့လက်နက်ကြီးတွေတုံးပြီးတော့ပစ်ခတ်မှုတွေကပုံမှန်ဆိုးရလာပါတယ်။အောက်တိုဘာလကနေနိုဝင်ဘာလကုန်ထိကျွန်တော်တို့ရရှိတဲ့သတင်းအချက်ဆိုလို့ရှိရင်အရက်သားပြည်သူပေါ်မှာဥတီတာတိုက်ခိုက်မှုပေါင်း386ကြိမ်ထိရှိခဲ့တယ်။အခုဒီဒီဇင်ဘာလအတွင်းမှာလည်းထပ်ပြီးတော့တိုးတက်နေတာအလုံးသိပါ။ဒီထက်ပုံမှန်ပြီးဆိုးရတဲ့စစ်ပွဲဆိုင်ရာဇဝတ်မှုမရှိတော့ပါဘူး။ဒါတွေကကျွန်တော်တို့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဖြစ်ပါတယ
်။စစ်ကောင်စီဟာဒီဇင်ဘာလဇန်ကရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ကိုလေကြောင်းကတိုက်ခိုက်တာမှာနိုင်ငံတကာကတားမြစ်ထားတဲ့စင်ကဲပောက်ကွဲဘုံ cluster ဘုံတွေကိုသုံးနိုင်ပွဲရှိတယ်လို့ AI ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းနမ်ခမ်းမြို့နယ်ထဲမှာစစ်ကောင်စီက cluster ဘုံတွေကိုလေကြောင်းကနေနှစ်ကြိမ်ကျဲချခဲ့တဲ့အတွက်အရက်သားတည်ဆုံမှုရှိကြောင်းတောင်မျိုးသားလူမျိုးရေးတပ်မတော် TNL ရဲ့ထုတ်ပြန်ချက်ကိုလည်းကိုကဖော်ပြထားပါတယ်။ဒီလိုနိုင်ငံတကာတားမြစ်ထားတဲ့ဘုံသုံးဆွဲမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်ဖြေဆိုတာမရှိပါဘူး။ NUG လူခွင့်ဝင်ကြီးဦးအောင်မျိုးမင်းကတော့စစ်ကောင်စီရဲ့ဒီလိုလှုပ်ဆောင်နေမှုကို NUG ဘက်ကမျက်ကွယ်မပြုဘဲတရားမျှတမှုရဖို့အရေးယူလှုပ်ဆောင်သွားမယ်လို့ပြောပါရယ
်။ဒီလိုကျူးလွန်နေတဲ့အကြမ်းဖက်စစ်ကောင်စီရဲ့တာဝန်ရှိတဲ့သူတွေအစ်အမြင့်ဆုံးကျွန်တော်တာဝန်ရှိတဲ့သူတွေကိုရာဇဝတ်သားအဖြစ်သတ်မှတ်ပြီးတော့အရေးယူနိုင်မှုအများဆုံးကျွန်တော်တို့ကြိုးပမ်းတောင်းဆိုလျက်ရှိပါတယ်။အခုလက်ဆက်ပြီးတော့တောင်းဆိုရမှာပဲ။ဘာကြောင့်လဲဆိုတော့ဒါတွေကကျွန်တော်မေးပြောင်းလို့ရတဲ့တာမန်အမှုတွေမဟုတ်ပါဘူး။အနာဂတ်တိုင်းပြည်ကိုထူထောင်တဲ့ခါမှာမလွဲမသွေဖြစ်သားမဲ့အသွင်ကူးပြောင်းရေးကာလမှာတရားမျှတဖို့ပေါ်ဆောင်နိုင်မှုရဲ့နောက်တစ်ခါဒါမျိုးတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကာကွယ်နှင့်ပေးနိုင်မှုအတွက်ခိုင်မာတဲ့တရားမျှတမှုကလိုအပ်တယ်။ဆက်ပြီးတော့ကြိုးပမ်းမှာပါ။
AI ဖွဲ့နီးတူနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ဖွဲ့ HRW ကလည်းစစ်ပွဲတွေအတွင်းမှာအရက်သားပြည်သူတွေဟာစစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အာဓမ္မစစ်သားစုဆောင်ခံနေရတာမို့စိုးရိမ်စရာအခြေအနေဖြစ်နေတယ်လို့အမေရိကန်ဒီဇင်ဘာ27ရက်ရက်စွဲနဲ့အစိုးရခန်းစာထုတ်ပြန်ပြောဆိုပါတယ်။မြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဘွဲ့ဖြစ်တဲ့တောင်မျိုးသားလူမျိုးရေးတပ်မတော် TNL မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့ရခိုင်တပ်တော် AA တို့ဟာရှမ်းပြည်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတွေကိုပိတ်မထားထိုးစစ်ဆင်တိုက်ခိုက်တဲ့10/29စစ်စင်ရေးကိုပြီးခဲ့တဲ့အောက်တိုဘာ29ရက်ကစတင်ခဲ့ပြီးရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကနေထွက်ပြေးလာတဲ့အရက်သားတွေကို MNDAA ကအာဓမ္မစစ်သားစုဆောင်တာတွေလှုပ်ဆောင်နေတယ်လို့ HRW ကြေညာချက်မှာဖော်ပြထားပါတယ်ရဲသားတွေကိုအာဓမ္မစစ်သားစုဆောင်ပြီးအန်ဒီရဲ့ဖြစ်အောင်လုပ်တဲ့ MNDAA ရဲ့လိုအပ်ဟာစီဥပဒေကိုချိုးဖောက်တာကြောင့်ချက်ချင်းရက်တန့်ပြီးတတ်နိုင်သလောက်အကာအကွယ်ပေးဖို့လေ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားမှု Elaine Pearson ကထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်။အခုလိုတက်သားသည့်စုဆောင်နိုင်တဲ့ပတ်သက်ပြီး MNDAA ပြောခွင့်ရလီဂျာဝင်းက MNDAA မှာစစ်မှုရန်ဥပဒေရှိကြောင်းအထူးဒေသတည်တွင်မိတင်းနေထိုင်သူအလုံးအရွယ်ရောက်ရင်စစ်မှုထမ်းရမယ်တာဝန်ရှိကြောင်းနဲ့အသက်အရွယ်မပြည့်ဘူးလို့ပြောဆိုတာတွေရှိရင်လည်းစစ်စေးပြီးစစ်မှုထမ်းမူဝါဒအတိုင်းလှုပ်ဆောင်ပေးတဲ့အကြောင်း VOA ကိုဖြေကြားခဲ့ပူပါရယ်။ဒါပေမဲ့တိုက်ပွဲတွေကြောင့်လောက်ကင်ကနေစစ်ဆောင်လာတဲ့ပြည်သူတွေကတော့စစ်သားတွေစုဆောင်ခံရတဲ့နယ်ပတ်သက်ပြီး သူကိုယ်တိုင်ကြုံရတယ်လို့ VOA ကပြောပါတယ
်။ဘာအိမ်တိုင်းကတော့နားတော့ပြောအဆက်နဲ့ရင်းနှီးသွားတာဖြစ်တာပြအခုကအဲ့လိုမျိုးဒီလမ်းမှာကစစ်တပ်စုဆောင်းတာတွေပါတုံရတယ်။အချင်းချင်းကလမ်းထဲမှာပဲညားတယ်ဗျာ။ပါတော့လူတွေတော့များတယ်
အဲ့ဒါတိုင်းတိုင်းတည်းကိုအဓိကပြောရမယ်။ HRW ကတော့မြန်မာစစ်တပ်မှလည်းအရွယ်ရောက်ပြီးသူတွေကိုအာဓမအလုပ်စေခိုင်းတာနဲ့ကလေးစစ်သားစုဆောင်းတာတွေရှိခဲ့ဘူးကြောင်းဒါပေမဲ့ဒီလိုဥပဒေနဲ့မညီတဲ့လုပ်ရက်တွေကိုဆက်ပြီးတော့ကျူးလွန်နေသလားဆိုတာလက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့နေရာတွေမှာအတိအကျသတင်းအချက်အလက်ရဖို့ခက်ခဲတယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့တွန်လှန်ရေးအင်အားစုတွေကြားအောက်တိုဘာလကုန်ပိုင်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တွင်လူဦးရေ300,000+အပါအဝင်စုစုပေါင်းလူ630,000ကျော်အိုးရင်စွန့်ခွာထွက်ပြေးနေရတယ်လို့ HRW ထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ရှင်။